မြန်မာပြည်နဲ့မြန်မာနိုင်ငံတို့နဲ့နယ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံနောက်တောင်ပိုင်းရာချင်းနဲ့ပြည်နယ်ပေါင်းကိုရိုနာဗိုင်းရပ်စ်ထိချုပ်ရေးလုပ်ငန်းတွေအရှိန်မြင့်ဆောင်ရွက်နေတယ်လို့တရုတ်နိုင်ငံပိုင်း Global Times သတင်းစာကဆိုပါတယ်တရုတ်နိုင်ငံပြည်ပကနေပြန်လာသူတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုများနေတာကိုတုံ့ပြန်ဖို့တရုတ်ရှိမြောက်ပိုင်းမှာတာဝန်ရှိသူတွေယူနန်ပြည်နယ်ကိုတော့ရောက်ကူညီနေရတယ်လို့လည်းဆိုပါတယ်တရုတ်နိုင်ငံထဲမှာဗုဒ္ဓဘာသာယောဂကူးစက်သူအသက်46ရောက်တွေ့ရှိပြီးပြည်ပကပြန်လာသူ36ရောက်ပါဝင်တယ်လို့ Global Times သတင်းစာမှာဖော်ပြထားပါတယ်ယူနန်ပြည်နယ်အစိုးရကတက်ဆက်မျိုးလေးတွေကမြို့နယ်25မြို့နယ်မှာဆေးရုံတွေဆောက်ဖို့အပြင်ယောဂရှာဖွေစမ်းသတဲ့နေရာတွေနဲ့စောက်ကြည့်ယူနာတိကျခွဲထားနေရာတွေကိုပါထားရှိဖို့စီစဉ်နေပါတယ်။ယောဂတာစီထင်ကျော်ရေးဌာန25ခုကိုလည်းမြန်မာဗီယက်နမ်နဲ့လောင်တဲ့ဆက်ကမြို့နယ်20မှာဒီလမကုန်ခဲ့အပြည့်ဆောင်မှာဖြစ်ပါတယ်။ယူနန်ပြည်မှာစကြသိပ်ပြည်ရဲ့ပိုင်းတွင်ကပြည်ပကကူးစက်လာသူဦးရေမြင့်တက်လာတာမရှိပဲဆယ်ဦးမှာဒါယောဂကူးစက်နေတာကိုတွေ့ရှိရတာကြောင့်အခုလိုလှုပ်ဆောင်တာဟာချုပ်တင်ပြင်းစင်တဲ့သဘောလို့ဆိုပါရစေ။မြန်မာဗီယက်နမ်နဲ့လောင်နိုင်ငံတွေမှာလက်ရှိယောဂကုသမှုတော်မြင့်မားတာမျိုးမရှိသေးပါဘူး။မြန်မာဆွေရကဗုဒ္ဓမြညာပိုင်းနောက်ဆုံးထုတ်ပြန်ကြေညာမြန်မာနိုင်ငံမှာ COVID-19 ကုသခံရသူ84ဦးရှိပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်ဂျာနီကထုတ်ပြန်ကြေညာမြန်မာ165ဦးနဲ့လောင်မှာ19ဦးရှိပါတယ်ခင်ဗျ။